ခုနားဆင်ကြားမှာကတော့ကြည်မေတင်ဆက်တဲ့ချစ်ကပါငယ်လေးတဲကချစ်သူများကန္တာဖြစ်ပါလေ
။တူတူမလေးတို့ရေမင်းတို့သတိထားမိကြရဲ့လားမိခင်တွေကိုကျေးဇူးတင်လွန်းလို့ဂုံပြူတဲ့ကြပြားတွေဝတ္ထုတွေအမျိုးမျိုးရေးသားထုတ်ဝေခဲ့ကြပေမယ်ဖခင်တွေအတွက်ဆိုရေးသားထားတာအ ਨੇ ချင်းပဲတွေ့ရတယ်။မိခင်များနေဆိုပြီးတတ်တတ်မှတ်မှတ်ထားပြီးဂုံပြူစကားတွေလက်ဆောင်တွေပေးကြပေမယ်ဖခင်များနေရဲ့လို့ဟိုးအရင်တုန်းကတတ်တတ်မှတ်မှတ်မထားခဲ့ကြဘူး1890ခုနှစ်ဝန်းကျင်ကြမှာအမေရိကန်အမျိုးသမီးတူကနေသူ့ဖခင်ကိုဂုံပြူတိုက်သူလို့စိတ်ထဲမှာခံယူပြီးဖခင်များကိုဂုံပြူတဲ့နေ့ဖြစ်မြောက်ရေးကိုကြိုးပမ်းခဲ့ရမှဖခင်များနေဆိုပြီးတတ်မှတ်လာကြတယ်မရဲ့ဖခင်ဟာသူတို့မောင်နှမ6ယောက်ကိုမိခင်တည်ဆုံးပြီးတဲ့နောက်မှာဥမကွဲတိုက်မပြက်အဖေနေရာရောအမေနေရာပါယူပြီးကြီးစုပြုစုပြိုးထောင်ခဲ့တယ်။တနေ့သူတို့မြို့မှာမိခင်များနဲ့ဂုံပြုတ်ဘဲကိုအဲ့ဒီအမျိုးသမီးသွားတက်ရောက်တဲ့အခါသူ့ဖခင်ဟာလည်းမိခင်လိုပဲစိတ်ရှည်လက်ရှည်မေတ္တာအပြည့်နဲ့ပြုစုပုံကိုတည်ရဲမြင်လာပြီးဖခင်များဟာလည်းမိခင်များလိုပဲဂုံပြူတိုက်ပါလားဆိုပြီးဖခင်နှင့်အဖြစ်တတ်မှတ်ပေးဖို့ဥဆောင်ဆောင်ရွက်ခဲ့တယ်။သားသမီးအများစုဟာကိုနဲ့အနေပိုနီးတဲ့မိခင်ကိုပို့ပြီးခင်တွေ့ကြတယ်။အမေကလည်းသားသမီးတွေကိုဘလောက်ချစ်လဲဆိုတာကိုအချိန်ပေးကာညီအမျိုးမျိုးနဲ့သိရှိစေပေမယ့်ဖခင်ခင်များတနေ့တနေ့မိသားစုစားဝတ်နေရေးနဲ့လုံးပန်းနေရလို့အိမ်မှာအနေနဲ့ပြီးသားသမီးတွေနဲ့အလန်းကွာဝေးသလိုဖြစ်နေတယ်ဒီတော့သားသမီးအပေါ်မှာထားတဲ့ဖခင်မေတ္တာကိုသားသမီးတွေအသိနာမလဲနိုင်ကြဘူးပေါ့ကွယ်အဖေကလည်းတစ်ဖက်ကအလောက်ကများတာမှုသားသမီးတွေကိုစုဆုံးမှရင်လေအချိန်တိတ်အကုန်မခံနိုင်ပဲလေသံမမပြောတတ်တယ်။စကားကိုလည်းအကျိုးနဲ့အကြောင်းမရှင်းပြပဲတို့တို့တို့တို့မျက်နှာထားတင်းတင်းနဲ့ပြောဆိုဆက်ဆံတတ်လို့ရှိတယ်။တကယ်တော့ဖခင်ဟာသားသမီးတွေကိုတိတ်ချစ်ပါတယ်။အိမ်တော်မိသားစုမှာဖခင်ဟာတိတ်အေးပါပါတယ်။ဖခင်မရှိခြင်းဟာမိသားစုအတွက်အကာမရှိတဲ့တဲလို့ဖယုတ်ဖျဲနိုင်လှပါတယ်။အဖေရှိနေခြင်းဟာမိသားစုအတွက်ခိုင်ခံ့ပြီးကြီးမားတဲ့လုံခြုံမှုကိုရရှိစေတယ်။ဖခင်ဟာအင်မတန်မှတန်ဖိုးကြီးမားလှပါတယ်။အိမ်ဦးခန်းမှာဘာမှမလုပ်ဘဲငုတ်တုတ်ဖဲထိုင်နေပါလိမ့်စေ။အိမ်ရဲ့ကြက်တည်းအိမ်ရဲ့ဘုံဖြစ်စေတယ်။ဖခင်ဟာသားသမီးတို့ယုံကြည်အားကိုးတိုက်သူဖြစ်တယ်။ဖခင်ရဲ့စကားကိုနားထောင်ပြီးဖခင်ကိုယုံကြည်အားကိုးတဲ့သားလေးတစ်ယောက်အသက်ဘေးကနေတည်တည်လေးလွတ်မြောက်လာပုံအကြောင်းကြီးမေပြောပြမယ်နော်တခါကအာမီးနီးယားနိုင်ငံမှာငရင်အကြီးအကျယ်လှုပ်ရာကနေပေါ်ထွက်လာတဲ့ဖြစ်ရပ်လေးဖြစ်တယ်ပြင်းထန်တဲ့မြေငလျင်တန်းကြောင့်၄မိနစ်အတွင်းမှာလူပေါင်း3000ကျော်တည်ကြည်ပျက်စီးခဲ့တယ်အဲ့ဒီအချိန်မှာဖခင်တယောက်ဟာသူ့သားရှိရာကျောင်းစီအပြေးအလွှာရောက်ခဲ့တဲ့အခါကျောင်းတစ်ခုလုံးပျို့ကျပျက်စီးတာကိုတွေ့မြင်ရတယ်ဖခင်ဟာအာအသင်းပြီးပြိုကျနေတဲ့အကြောင်းကိုကြည်ရင်သူ့ရဲ့သားကိုပေးခဲ့တဲ့ဂတိစကားကိုသွားသတိရလိုက်တယ်။သားဘာပဲဖြစ်ဖြစ်အဖေမင်းအနာမှာရှိနေမှာပါဆိုတဲ့စကားဖြစ်တယ်။ဖခင်ဟာမျော်လင့်ရမဲ့တဲ့မြင်ကွင်းကိုကြည်ပြီးမျက်ရည်တွေကျနေစင်မှာပဲသူ့ပေးခဲ့တဲ့ဒီဂတိစကားကိုအာယူပြီးဘလို့ဖြစ်ဖြစ်ငါသားငါ့ကိုစောင့်နေမှာဖြစ်တယ်ဆိုတဲ့အသိစိတ်ဓာတ်နဲ့သူသားကိုမတွေ့တွေ့အောင်ရှာဖို့ဆုံးဖြတ်လိုက်တယ်သူသားစာသင်ခန်းရှိရာအဆောက်အုံရဲ့အနောက်ဖက်ဆောင်ကိုပြေးပြီးပြိုကျနေတဲ့အပျက်စီးများကိုစတင်ဖယ်ရှားပါတော့တယ်ရဲအရာရှိတွေမိသက်သမားတွေကတိတ်နှောက်ကြသွားပြီးအားလုံးတေကုန်ပါပြီးအိမ်ပြန်ပါတော့လို့ပြောဆိုပေမယ့်သူနားမထောင်နိုင်ဘူးသူသားလေးရဲ့နာမည်ကိုအော်ခေါ်ပြီးမရမနာအပျက်စီးတွေကိုတခုပြီးတခုဖယ်ရှားတယ်။အဲ့ဒီအစာဦးပစ္စည်းတွေကိုဖယ်ရှားရင်းနဲ့ဖခင်ကသားလေးနာမည်ကိုလည်းတစားစားအော်ခေါ်တယ်။အဲ့ဒီလိုနဲ့38နှစ်လောက်အကြာမှာအဖေရဲ့ခေါ်ဆံကိုကြားပြီးအ အဖေလို့သားလေးကတုံ့ပြန်လိုက်တယ်သူ့သားနဲ့အတူရှိနေတဲ့တငယ်ချင်းတစုပါအသက်ဘေးကလွတ်မြောက်လာတယ်သားလေးကတငယ်ချင်းတွေကိုခုလိုဂုဏ်ယူပြီးပြောလိုက်တယ်ငါမပြောဘူးလားမကြောက်နဲ့ငါအဖေဟာငါ့ကိုလာကယ်မှာငါ့ကိုလာကယ်ရင်မင်းတို့လည်းအသက်ဘေးကလွတ်မြောက်မယ်လို့ငါပြောထားတယ်လေအဖေရဲ့ဂတိစကားဟာမင်းသားမှာငါရှိမယ်တဲ့အခုတော့အဖေရောက်လာပြီငါအဖေဂတိတည်တယ်လို့ဝင့်ကြွားစွာပြောခဲ့တယ်ဒီဖြစ်ရလေးကိုကြည့်ရင်အဖေဖြစ်သူရဲ့ဇွဲမလျှော့ပဲသူ့သားလေးကိုရှာပြီးကယ်တင်ခဲ့တဲ့မြတ်တာဒီမြတ်တာကနေထွက်ပေါ်လာတဲ့အာမန်တွေအံ့ဩစရာပဲတစ်ဖက်ကလည်းသားလေးဟာသူ့အဖေရဲ့ဂတိစကားတွေကိုတကယ်ယုံကြည်တဲ့သူဖြစ်တယ်ဒါကြောင့်အသက်ဘေးကလွတ်မြောက်လာခဲ့တယ်ခရီးရန်ဒီယုံကြည်လက်ခံတဲ့နှုတ်ကပတ်တော်တမာကျန်းစာထဲမှာလေငါသည်ကကဘာကုံသည့်တန်အောင်တင်တို့နှင့်တူရှိမယ်လို့ခရစ်တော်ဘုရားဟာမိန့်မွဲ့ခဲ့ဘူးတယ်သူ့ကိုယုံကြည်လက်ခံသူတွေသူ့ကိုကိုးစားတဲ့သူတွေကိုသူဂတိပေးထားတယ်ခက်ခဲမှုအန္တရာယ်တွေဒုက္ခတွေနဲ့ကြုံရင်သူ့ကိုခေါ်ပါသူထူးမယ်သူလာကယ်မယ်တဲ့ကောင်းကင်ဘုံရှင်ဖဖျားခင်ဟာသူ့ကိုဆက်ဆံရမှာအဖနေရမှာထားစီလူတယ်သူကိုအဘအဖလို့ဘယ်ခေါ်ပေါ်ပါလို့လဲမိန့်တော်မူထားတယ်ကောင်းကင်ဘုံကဖျားဟာသူ့ကိုချစ်ရင်သူပညာချက်တွေကိုနားထောင်ပါလို့လဲမှာထားတယ်သူပညာထားတဲ့အဓိကပညာချက်နှစ်ခုကတော့ထာဝရဖျားကိုစိတ်နှလုံးအကျွမ်းမဲ့အစွမ်းတတ္တိရှိသည်များနဲ့ချစ်ဖို့နဲ့ကိုနဲ့ဆက်ဆိုင်သူကိုကိုနဲ့အမျှချစ်ဖို့မှာကြားထားတယ်ဒီပညာနှစ်ချက်ကိုလိုက်လျှောက်ရင်တော်တော်ပြည့်စုံပါပြီ။ဘာဖြစ်လို့လဲဆိုတော့အဖဖျားကိုချစ်တဲ့အတွက်သူ့စကားကိုနားထောင်ပြီးမကောင်းတဲ့မသိညော်တဲ့ပြုမှုဆောင်ရွက်မှုတွေပြုမှာမဟုတ်တော့ပါဘူး။ကိုနဲ့ဆက်ဆိုင်သူကိုကိုနဲ့အမျှချစ်ပါဆိုတဲ့အချက်ကတော့ကိုနဲ့နေတူဝဆက်ဆက်နေသူအားလုံးကိုချစ်ရမှာမို့ဘယ်သူနဲ့မှပြဿနာဖြစ်စရာမရှိတော့ဘူးလေ။ဖခင်နဲ့ပတ်သက်ပြီးနှုတ်ကပတ်တော်ကသွန်သင်ထားတဲ့အချက်တွေထဲကတစ်ခုကတော့ဖခင်ရဲ့တွင်တင်မှုကိုနားထောင်ပါတဲ့ပညာရှိသောသားဟာအဖရဲ့တွင်တင်ခြင်းကိုနားထောင်တတ်၏မထီမဲ့မြင်ပြုသောသားမှုကအပြစ်တင်ခြင်းကိုနားမထောင်တတ်လို့ပြောထားပါတယ်မိုက်သောသားသည်အဖ၏စင်ရဲစရာဖြစ်၏တဲ့တူတူမလေးတို့လည်းဒီနေ့အမတန်းမှမြင့်မြတ်လှပြီးကျေးဇူးတရားကြီးမားလာတဲ့ကိုယ့်ရဲ့အဖေအကြောင်းကိုပြန်လဲသတိရပြီးအဖေရဲ့ကျေးဇူးကိုပြန်ပြီးတုံ့ပြန်နိုင်ကြပါစေအဖေရဲ့တွင်တင်လမ်းပြမှုကိုလိုက်ရှောက်ပြီးဘဝခီးကိုဆက်လက်ရှောက်လန်းနိုင်ကြပါစေလို့ကြီးမေအကြံပြုတိုက်တွန်းလိုက်ပါတယ်ကွယ
်ရှင်သာသောချိုတဲ့ရှင်တွေမပြူအားလေလိုအင်တွေကိုဖြည့်စွာပေးကြရဲ့Yeah, they do it.